ဟောင်ကောင်လွတ်တော်ဆောက်ဦးတဲ့ကိုဒီကနေ့မနေ့အစောပိုင်းကဝင်မှုကြိုးစားတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေအကြားရုံရင်ဆန်ခတ်ဖြစ်ခဲ့ပါတယ်။ဆန္ဒပြသူတွေကလွတ်တော်ဆောက်ဦးရဲ့ပြတင်းပေါက်တွေကိုတန်ထည်အတားစီတွေနဲ့ရိုက်ခွဲကြပါတယ်။အတိကယုံနေနေရဲတပ်ဖွဲ့ဝင်100လောက်ကငရုတ်ကောင်းရီတွေနံမတုတ်တွေသုံးပြီးတော့ဆန္ဒပြသူတွေကိုဖြိုခွဲပါတယ်။ဆန္ဒပြသူ4ယောက်ထက်မနည်းဖမ်းဆီးခံရပြီးရဲတပ်ဝက်ဝင်3ဦးထက်မနည်းဒဏ်ရာရရှိခဲ့ပါတယ်။လွတ်တော်ဆောက်ဦးမှာလုပ်ငန်းတချို့ကိုဖျက်လိုက်တယ်လို့အစိုးရထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပေမဲ့ဒီကနေ့နောက်ပိုင်းမှာတော့အခြေအနေဟာငြိမ်သက်နေပါတယ်။ဒီဖြစ်ရပ်ဟာဖြင့်နေရတော်များကိုနှစ်လနီးပါးကြာသိမ့်ပိုက်ထားဘူးတဲ့ဒီအများအပြည့်ကျောင်းသားဆန္ဒပြသူတွေရဲ့ပုံမှန်လုပ်ရက်နဲ့ကွာခြားနေတာပါ။အခုလိုလွတ်တော်တွေဝင်ရောက်ဖို့အတင်းကြိုးစားတာကိုဆန္ဒပြသူတွေအနေနဲ့အကြမ်းဖက်ကြဖို့တိုက်တွန်းတဲ့ Civic Party ခေါင်းဆောင် Alan Leon အပါအဝင်ဒီမိုကရေစီလိုလားတဲ့လွတ်တော်ကိုယ်စားလှယ်အများပြားနဲ့ဆန္ဒပြခေါင်းဆောင်အများပြားကရှုံချကြပါဗျ။အင်္ဂါနေ့တုန်းကတော့ဆန္ဒပြသူတွေစက်တင်ဘာလကတည်းကတင်ထားတဲ့နေရာတစ်ခုကိုအာဏာပိုင်တွေကဝင်ရှင်းချိန်မှာဆန္ဒပြသူတွေကညင်ညင်ကြံကြံပဲနေခဲ့ကြပါဗျာရှင်။